ဒီကနေ့သတင်းစာထဲမှာပြည်တွင်းမှာဖောက်ခွဲဖြည့်ဆည်းရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့ကြံစည်ရရှိတာကြောင့်ပြည်သူတွေအနေနဲ့ဖောက်ခွဲဖြည့်ဆည်းရေးသမားတွေကိုပူးပေါင်းဖော်ထုတ်ဖို့သတင်းထုတ်ပြန်ထားတာတွေ့ရပါတယ်။ဒီသတင်းဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းနိုင်ငံမဲဆောက်မြို့မှာ KNU ခေါင်းဆောင်တဦးလှုပ်ကြံခံရခြင်းနဲ့တိုက်တိုက်ဆိုင်ဆိုင်ထွက်ပေါ်လာတာပါ။ဒီသတင်းထဲမှာ KNU အဖွဲ့ကိုဖောက်ခွဲဖြည့်ဆည်းမှုတွေလုပ်နေတယ်လို့ဓာတ်ရိုက်ဆွတ်ဆွဲထားတာမဟုတ်ပေမဲ့သွယ်ဝိုက်တဲ့နည်းနဲ့ဆွတ်ဆွဲထားတာတွေ့ရပါတယ်။ဒီဆွတ်ဆွဲချက်နဲ့ပတ်သက်ပြီး KNU ကတော့ပရိုမန်းရှာလှုပ်ကြံခံရတဲ့အမှုနဲ့ပတ်သက်ပြီးစစ်အစိုးရဟာအိုးမလုံးအုံပွင့်နေတာဖြစ်တယ်လို့ဆိုပါတယ်။ KNU အဖွဲ့ကပြောခွင့်ရစောဒေးဗစ်ထောကအခုလိုပြောပါတယ်
။အခုမြန်မာလက်ကပါတဲ့ရေးသားချက်ကိုကြည့်မယ်ဆိုကြလို့ရှင်တရားခဏီကိုကျွန်တော်ရှာဖွေလို့မသိရှိဒီကျင်းမှာပဲတရားခဏီကအိုးမလုံးအုံပွင့်နေဒီဟာကိုသူ့ပေါ်ပြောတယ်လို့ပဲကျွန်တော်တို့မှတ်ယူတယ်။ကျွန်တော်တို့အနေနဲ့ဒီထိုင်းနိုင်ငံဘက်ကန်းကနေဖြစ်သွားတဲ့ဒီလူသားမှုကိစ္စကိုကျွန်တော်ကပေါ်ထုတ်လို့မရသေးချိန်မှာပဲအခုလိုပြောတော့ကျွန်တော်တို့အတူအောင်အောင်မိတယ်လို့ကျွန်တော်ပြောချင်ပါတယ
်။စောဒေးဗစ်ထောပြောသွားတာပါ။မြမလင်းသတင်းစာမှာဖော်ပြချက်နဲ့ပတ်သက်ပြီးပြည်တွင်းနိုင်ငံရေးအတိုင်းအဝိုင်းနဲ့ပြည်သူတွေရဲ့အမြင်တွေကိုလည်းဆက်ပြီးမေးကြည့်ပါတယ်။NLD ပါတီကပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကတော့အခုလိုမြင်ပါတယ
်မိုးပေါက်တဲ့သတင်းလေးကိုဒီလိုသတိပေးတာတော့မကြခဏပဲကြဒါမလို့ကျွန်တော်တို့တခုပြောချင်တာကဟိုပြောတယ်ပေါ့ကျွန်တော်တို့ဂုံတိုက်တွေပုံပေါက်တဲ့လူတွေအများကြီးသေးတယ်နောက်ဖုန်းတွေပေါ့တခါမှတိတ်ခါမပေါ်ဘူးရကျွန်တော်အဲ့ဒါအတွက်ပဲကျွန်တော်တို့တော်ရင်လေးတယ်အဲ့တော့သူတို့ကအခုအချိန်မှာတစ်ဖက်မှာလည်းတိုင်းသားကောင်းဆောင်တယောက်ကလှုပ်ချမ်းခါနေဒီမှာလည်းဘုံပေါက်မှာစားလူတွေအထိတ်တလန့်ဖြစ်ဖို့ပဲရှိတယ်ကြာဖြစ်ပြီးရင်တည်းခမမပေါ်ပဲ
ဥညံဝင်ပြောပြသွားတာပါတစ်ဆက်တည်းပဲရန်ကုန်မြို့ခံတဦးကိုမေးကြည့်တဲ့အခါမှာတော့ဒီလိုသတင်းမျိုးတွေမကြာခဏထုတ်ပြန်လျက်ရှိနေတဲ့အကြောင်းလူတွေကတော့တိတ်ဆိတ်ဝင်စားပါဘူးလို့ဆိုပါတယ
်ဟုတ်တယ်မို့ယုံကြည်မှုလည်းမရှိပါဘူးဘာလို့လဲဆိုတော့တို့ရဲ့ဒီအမဲတိုင်းရေးပြီးအမဲတိုင်းဆွဆွဲနေကြတာလည်းရှိတယ်လေဒီတိုင်းပဲဆိုကျွန်တော်တို့ပြည်သူတွေမှာတိတ်ပြီးတော့လည်းစိတ်ဝင်အောင်မရှိဘူးတော့
စိတ်ဝင်စားမှုမရှိဘူးဆိုပေမဲ့ကြာသေးနေရပဲဘုံနေစက်တိုက်ပေါက်တာတွေဖြစ်ခဲ့တယ်ပေါ့ဒီအစိုးရပြောတာများမှန်နေသလားပြည်သူတယောက်နေတယ်ဘယ်လိုမြင်လဲခင်ဗျအ
ဲ့တော့တို့ရဲ့ဒီဟာဖန်နေမှုလို့ပဲယူဆတာပေါ့နော်ခေါ်ကလည်းခဏခဏဘုံပေါက်တယ်လေရှင်မနာမလည်းတစ်ခါပေါက်ဘူးရေရန်ကုန်ကူတာမှလည်းတစ်ခါပေါက်ဘူးရေနော်အဲ့ဒါတို့ရဲ့ဖန်နေမှုကိုယူဆတယ်ဒါဆိုတော့ကျွန်တော်တို့ပြည်သူတွေဒါရဲ့စိတ်ယုံကြည်မှုတိတ်မှုဆိုတာအကျမ်းဖတ်ကိုလည်းပြုံရင်တိတ်လက်မခံဘူးရပေါ့
ရန်ကုန်မြို့ကတူပြောပြသွားတာပါဝါချင်းနိုင်ငံရဲ့သမားကြီးတူဖြစ်တဲ့တခင်ချန်ထွန်းကတော့ဒီသတင်းမျိုးတွေထွက်လာပြီဆိုရင်တော့လူတွေဒုက္ခရောက်ဖို့အချိန်မဲလို့သုံးသပ်ပါတယ်
။လူတွေအကုန်လုံးညှိညူပြီးတော့ဘုံဒုက္ခရောက်နေကြတာပဲဒါကတော့ပို့ပြီးတော့တင်းကျပ်ပြီးတော့ဆယ်ကြီးဒီပို့ယူပြီးတော့ပို့ပို့ပြီးတော့ကင်းဆောင်ခိုင်းမှလို့ပြောလို့ဒါပဲပို့လာတာပေါ့လူတွေမှတော့ဒုက္ခရောက်ပါတော့ဒါပါပဲ
။အလားတူပဲရန်ကုန်မြို့ကံပြည်သူတဦးကလည်းအခုလိုဆက်ပြီးပြောပါတယ်
။ဒီသတင်းတွေထွက်လာပြီဆိုရင်တို့ကဘာဖြစ်လဲဆိုတော့ဒီမျိုးရင်းမှာတော့တိတ်မလုပ်ဘူးပေါ့နော်။စင်ကြေဘုံမျိုးနယ်ကြီးစင်ကြေဘုံရက်ွက်တွေမှာသူတို့ကအဲ့စဉ်စစ်တာတို့ဒီစင်ကြေဘုံမျိုးနယ်ကိုသွားလာတဲ့အခါမှာညဘက်10နာရီကျော်လောက်ဆိုရင်သူတို့လမ်းတွေပိတ်ပြီးတော့မှကားတွေကိုစစ်တာဆေးတာတွေဒါမျိုးတွေအများကြီးလှုပ်လာတာပေါ့ဒါတွေကသူတို့ဒီလိုသတင်းထွက်လာပြီဆိုတာနဲ့ဒီလိုပုံဖောက်ခွဲမှုဖြစ်တိုင်းဖြစ်တိုင်းမှာပဲသူတို့လှုပ်နေကြပါပဲအဲ့လိုဖြစ်တော့လူတွေကစိတ်ဒုက္ခရောက်ရတာပေါ့နော်ညာအေးကောင်းမအေးရသွားလာတာလည်းအဆင်မပြေတာတွေအဲ့လိုမျိုးတွေဖြစ်တယ်ပြီးတော့သူတို့ကဒါဘာဖြစ်လို့လဲဆိုတော့ဒီဟာမျိုးတွေလှုပ်ချင်လို့လေသူတို့ဒီလိုကျင်ညာလည်းဖြစ်မှာပါဗျာဆန္ဒခံယူပွဲတို့ဘာလို့လဲနီးလာပြီလေသူတို့လှုပ်ချင်တဲ့အားတွေကလည်းနီးလာပြီဆိုတော့အဲ့မှာသူတို့လူတွေကိုချက်ချင်တာလည်းပါတာပေါ့
ရန်ကုန်မြို့ကတူပြောပြသွားတာပါခင်ဗျာ